မြန်မာနိုင်ငံမှာတမရတာဝန်ထမ်းဆောင်ခဲ့သူကိုတရားစွဲဆိုမှုနဲ့အရေးယူခံရမှုကနေကင်းလွတ်ခွင့်ရစေမယ့်ဥပဒေစံတစ်ခုကိုလွှတ်တော်မှအတည်ပြုပြတတ်မှုအစိုးပြုတာဟာလူခွင့်ရေးစံနှုန်းနေနဲ့မကိုက်ညီတဲ့အတွက်မြန်မာလွှတ်တော်အနေနဲ့အတည်မပြုဖို့တိုက်တွန်းတဲ့အကြောင်းနယူးယောက်မြို့အခြေစိုက်လူခွင့်ရေးလှုပ်ရှားမှုအဖွဲ့ HRW Human Rights Watch ကပုဒ်ထူးနေကထုတ်ပြန်လိုက်ပါတယ်။သတင်းအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲပြောပြအောင်မယ်ခင်ဗျာ။ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းဟာစစ်တပ်နဲ့အာဏာရပါတီအနေနဲ့အတိတ်ကသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူမခံရအောင်အကာအကွယ်ယူဖို့ကြိုးစားတာဖြစ်တဲ့အတွက်ဒီဥပဒေချမ်းကိုမြန်မာလွှတ်တော်အနေနဲ့အတိမပြုသင့်ဘူးလို့နယူးယောက်မြို့အခြေစိုက် Human Rights Watch အဖွဲ့ကဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တာပါဒီဥပဒေချမ်းရဲ့ပုံမှန်30အရာဆိုရင်သမ္မတတာဝန်ထမ်းဆောင်ခဲ့သူဟာတာဝန်ထမ်းဆောင်စဉ်ကာလအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေကစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလိုအလွန်ပြင်းထန်တဲ့ပြစ်မှုမျိုးတွေအတွက်တောင်ကင်းလွတ်ခွင့်ရမှာဖြစ်တဲ့အတွက်ဒါဟာခံပြင်းဒေါသထွက်စရာဖြစ်တယ်လို့ Human Rights Watch ရဲ့အာရှတိုက်ဆိုင်ရာအကျိုးဆောင်ညွှန်ကြားရေးမှူး John Sifton ကပြောပါတယ
် It's outrageous that Burma's parliament is wasting its time
အခုလိုမြန်မာပါလီမန်အနေနဲ့အချိန်ကုန်ခံပြီးအရင်စစ်တပ်နဲ့စေကောင်းဆောင်တွေကိုစူးလို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့ကြိုးစားနေရဟာခံပြင်းဒေါသထွက်စရာပါပဲတကယ်တော့သူတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တင်ပြစ်ဒဏ်ကင်းလွတ်ခွင့်ရထားပြီးသားပါပြီးခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့စေကောင်းဆောင်တွေကိုအကာအကွယ်ပေးဖို့ကြိုးစားမဲ့အစားစစ်တော်အနေနဲ့မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးအခြေအနေနဲ့စီးပွားရေးအခွင့်အရေးတွေတိုးတက်လာအောင်ကြိုးစားသင့်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်445အရရခိုင်နိုင်ငံတော်ငြိမ်းဝှေ့ပြည်ပြမှုတိဆောက်ရေးကောင်စီနဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွဲ့မျိုးတုတ်တက်ရေးကောင်စီအစိုးရနှစ်ရက်လုံးကတာဝန်ရှိသူတွေဟာသူတို့ကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားစွဲဆိုမခံရအောင်တားမြစ်ပေးထားတဲ့အခွင့်အရေးတွေရထားပြီးသားဖြစ်တဲ့အပြင်စစ်ဖက်နဲ့ဆိုင်တဲ့တရားစီရင်ရေးကိစ္စတွေမှာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့နောက်ဆုံးအဆုံးဖြတ်သားလင်းအတိဖြစ်တဲ့အတွက်မြန်မာစစ်ကောင်းဆောင်တွေဟာအတိတ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အကာအကွယ်ရပြီးသားဖြစ်တယ်လို့ HRW ရဲ့ကြေညာချက်မှာပါရှိပါတယ်။ဒါအပြင်အခုလိုနိုင်ငံအဆင့်မှာဥပဒေတွေအတည်ပြုပြဋ္ဌာန်းပြီးအကာအကွယ်ရမယ်ဆိုရင်တောင်နိုင်ငံတကာအဆင့်ရှိပြီးသားဥပဒေတွေအရာကင်းလွတ်ခွင့်ရမှာမဟုတ်ဘူးလို့လည်း John Sifton ကပြောပါတယ်
။ You can't change international law by passing legislation at a domestic level.
ပြည်တွင်းမှာဥပဒေပြဋ္ဌာန်းပြီးပြစ်ဒဏ်ကင်းလွတ်ခွင့်ရယူလိုက်ရုံနဲ့နိုင်ငံတကာဥပဒေတွေကအကာအကွယ်မရနိုင်ပါဘူး။မြန်မာလွှတ်တော်ကနိုင်ငံတကာဥပဒေကိုမပြောင်းပေးနိုင်ပါဘူး။နိုင်ငံတကာကစက်မှတ်ထားတဲ့ပြစ်မှုတွေအတွက်ကင်းလွတ်ခွင့်ရတဲ့အရာဘယ်အရာမှမရှိပါဘူး။ဒီလိုဥပဒေမျိုးဟာနိုင်ငံတကာမှာရှိတဲ့လူခွင့်ရေးဆိုင်ရာစံနှုန်းတွေနဲ့မကိုက်ညီပါဘူး။နိုင်ငံတကာဥပဒေရစံမှန်ရာဇဝတ်မှုတွေနဲ့နိုင်ငံတော်ကိုဆန့်ကျင်တဲ့ပြစ်မှုမျိုးတွေကိုလူချင်းချမ်းသာခွင့်ပေးနိုင်ပေမဲ့နိုင်ငံတကာလူခွင့်ရေးဥပဒေအရစစ်ရာဇဝတ်မှုနဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးလို့မရပါဘူး။
ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့ဒီဥပဒေချမ်းရဲ့အခြားပုံမှန်တွေမှာရခိုင်သမရယာဒူထမ်းဆောင်ခဲ့သူရဲ့လုံခြုံရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနရဲ့ကုန်ကြစည်းနဲ့ကိုရံတော်တူရာသက်ပံထားရှိပေးဖို့နဲ့အခြားလုံခြုံရေးအစီအမံတွေထားပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။